မနေ့တောင်ကြနေ့ကကျင်းပခဲ့တဲ့6ပွင့်ဆိုင်ဆွေးနွေးပွဲမှာဖွဲ့စည်းပုံပြင်ဆင်ဖို့အခြေခံသဘောထားတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်တဲ့တချမ်းကာလပြည်ကျင်းပမဲ့ဆွေးနွေးပွဲမှာ2005ရွေးကောက်ပွဲမတိုင်ခင်အဓိကပြင်သစ်နဲ့2008ဖွဲ့စည်းပုံပါအချက်တွေကိုဆွေးနွေးညှိနှိုင်းဖို့ရှိတယ်လို့လည်းပြောပါတယ်အခုဆွေးနွေးပွဲဟာအောင်မြင် စာပြီးဖြေခဲ့ပါတယ်ရှင်
။အဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အပိုင်းကပေါ့နော်။ဟိုဘလောက်အတိုင်းအတာထိပြင်ဆင်နိုင်မယ်လို့ဒေါက်တာအေးမောင်အနေနဲ့သုံးသပ်ပါလိမ့်ရှင်
။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုတဲ့ကဏ္ဍကိုချဉ်းကပ်တဲ့အခါမှာ2015ရွေးကောက်ပွဲရဲ့ဒေါ်လာတရားမျှတပြီးမှအောင်မြင်ချိုးမွေ့စွာကျင်းပနိုင်ရေးကိုအဓိကမှန်တိုင်းထားပါတယ်။ဘာလို့လဲဒုတိယတက်တန်းဒီမိုကရေစီအပြောင်းလဲဟာပထမအပြောင်းလဲကာလတည်းအမှန်တန်ကြီးကြီးရဲ့ဆိုတော့မြန်မာတို့ဥက္ကဋ္ဌကြီးရောတောင်ဆန်းစုကြီးရောကလည်းပဲသဘောထားတူညီစွာတင်ပြထိကြပါတယ်။တွေ့ကြောင်ဒီ2015ရွေးကောက်ပွဲအောင်မြင်လွတ်လပ်ပြီးမှတရားမျှတစွာကျင်းပနိုင်ဖို့အတွက်ပြည်ပုံစံဥပဒေပါပုံမှန်တချို့ကိုလက်ရှိအခြေအနေအရဒီပြန်ကြောင်းလေးနိုင်မှပဲအဲ့ဒီဖက်လမ်းကြောင်းပေါ်ကိုရောက်နိုင်နေဆိုရင်ကျွန်တော်တို့ပြည်ပုံပါအချို့ပုံမှားများကိုကြောင်းလေးပေးရမှာဖြစ်တယ်ဆိုတဲ့သဘောသက်ဝင်လာပါတယ်။ကြားမှာလက်ရှိဖြစ်နေတဲ့ပြည်ပုံချေကဥပဒေပါတချို့ပြင်းထန်ပြင်းထန်တဲ့ပုံမှားများကိုချင်းကပ်ပုံကကျွန်တော်ရဲ့ဒီ6ချမ်းပေါ့နော်အခုကာလမှာပြင်းမှဖြစ်မယ်ဆိုတဲ့ပုံမှားများကိုဒီလိုဖက်ချမ်းလိုက်ပြင်ပြပြီးမှအပေးယူလေးနဲ့ဘာကြောင့်ဖြစ်နေလဲတင်ပြဆွေးနွေးဖို့ကာလဟာနာမည်ပြဆုံးဆွေးနွေးဖို့ဖြစ်ပါတယ်အဲ့ဒီလောက်ကြီးကိုကျွန်တော်တို့သဘောတူညီစဉ်းစားနိုင်ခဲ့ပါတယ
်ဟုတ်ကဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးအပိုင်းကိုကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားကိုဒေါက်တာအေးမောင်အနေနဲ့ဘယ်လိုမြင်ပါလဲရှင
်အတူပတ်ကကနဦးချင်းကမှုကပြင်ဆင်ဖို့လိုအပ်တဲ့အချိန်မှာပြင်ကိုပြင်ရမယ်ဆိုတာသူသဘောပေါက်တယ်မပြင်သင့်သေးတဲ့ကာလဆိုရင်မပြင်သင့်သေးနဲ့ဆက်သွားပြီနဲ့သူရဲ့ဖက်သားသူချင်းကဆင်းနေပါတယ်။အပြီးမှပဲကျွန်တော်တို့ကတိုင်းသားများနဲ့ဒီနေ့ဒီဖြစ်ပြီလာခဲ့တဲ့လက်နက်ကန်ဒီပတ်ကောကိုဖြည့်ချင်းဖို့အတွက်တိုင်းသားများတောင်းဆိုတဲ့ကိုယ်ပိုင်ကြက်ခန့်ခွင့်အရှုပ်ခွင့်ဆိုတဲ့ကဏ္ဍဖက်ဖို့ကျွန်တော်တို့ပြည်ပုံချေတာဥပဒေမှာပါတဲ့အတိုင်းပဲကျွန်တော်တို့ပြင်ဆင်ပေးတင်တယ်ဆိုတာမျိုးနဲ့ပြီးခဲ့တဲ့ကာလမှာလည်းအရေးကြီးဆိုတတ်မလို့သားတို့ကတင်ပြလာတာရှိပါတယ်။ဒါတို့တနည်းအားဖြင့် referendum ကိုဆောင်ရွက်ပြီးမှချင်းကလာရဲ့တူတောင်းမှုအရကျွန်တော်ဒီ centralized လုပ်ပြတဲ့နာကိုလုပ်ပြခြင်းအပြင်တိုင်းသားများရဲ့ကိုယ်ပိုင်ကြက်ခန့်ခွင့်အရှုပ်ခွင့်တရားစတော့ခုခုခွင့်ကိုပေးလိုက်မယ်ဆိုရင်ကျွန်တော်တို့ပြင်သင့်တဲ့အချိန်ကာလလေးမှာပြင်သင့်နာကိုပြင်ပေးလိုက်တယ်ဆိုတဲ့သဘောဆင်းနေပါတယ
်ဟုတ်ကဲ့အခုလိုလေဒီ6ပွဲဆိုင်အခုဆွေးနွေးတဲ့ပွဲဟာပေါ့လေမြန်မာနိုင်ငံရေး82ဖို့အတွက်ကောဘလောက်အတိုင်းအတာဒီအထောက်အကူပြုနိုင်မလဲရှင
်အများကြီးအထောက်အကူပြုနိုင်ပါတယ်
โอเค
အချုပ်ပြောရရင်တော့အောင်မြင်တဲ့ကစုံဆွေးနွေးပွဲလို့အလုံးကတို့ပါတယ်မြွေထွေးပါတယ်ယင်းင်းပွင့်လင်းစွာဖြင့်ပြန်လာပြောကြပါတယ်အဥတီချက်တစ်ခုကိုခြုံငုံနိုင်တော့အောင်ဆွေးနွေးနိုင်ကြရဲလို့ပုံသက်ပါတယ်လက်ရှိဖြစ်စီခါတဲ့6ဦးပါအခြေအနေနဲ့ပတ်သက်လို့လည်းအတိုးရှိုးလို့လုပ်ဖို့ကြိုးစားကြပါသေးတယ်အတွင်းတိုင်းသားကဏ္ဍနဲ့ပတ်သက်လို့ညီနိုင်တင်ကြကြတဲ့အခါမှာဒီတော့သူသတ္တနိုင်ကကြီးတို့ဖက်ကတော့ဖြင့်လက်ရှိ6ဦးပါအခြေအနေဟာအမှန်တန်ကြည့်လိုက်ပြီးမှထိရောက်တဲ့ဆွေးနွေးပွဲဆွေးနွေးဖက်ဖြစ်ကြောင်းနဲ့ဒီတမကတိုးရှိလာရင်လည်းပဲဒီကန်တာဒီဖရင်အတွင်းမှာပဲဆွေးနွေးမှာဖြစ်တဲ့အကြောင်းတမကကြီးတို့ဖက်ကတော့သူပြင်တိုင်းလာကဏ္ဍမှာခက်မှန်တိုးရှိစေခြင်းတဲ့ပုံကြဆိုပါတယ်ဒေါန်ဆန်စုကြီးတို့ဖက်ကလည်းဒီ6ဦးပဲထိရောက်စွာဆွေးနွေးနိုင်မယ့်ပုံတင်ပြပါတယ်